'cause it only serves to make me more determined to achieve my final goal. And I come back even.
I want to have a legacy of making the next generation better than the
Chima Chanta Jingere Mwigaro. Now la no da muse dwigu. Chima rute po kong on. Lupi Nanjimabe Lu Pyodwa Dugaro. American의 46명 ပထမ ဦးဆုံး လူမဲ သမ္မတ ဖြစ်တ Barack Obama ရဲ့ ဇနီး သမ္မတ ကတ Michelle Obama ပဲဖြစ်ပါတ American ပြည်ထောင်စု မှာ December 3 ရက်ကနေ 10 ရက်နေ့ အထိ ကောက်ခံခဲ့တဲ့ Gallup Poll မှာ American နိုင်ငံသားတွေကို မေးခဲ့တဲ့ မေးခွန်း တစ်ခု ကတော့ လက်ရှိ ကမ္ဘာပေါ် မှာ တက်ရှိချင်းရှား ဘယ် အမျိုးသား နဲ့ ဘယ် အမျိုးသမီး ကို အားအကျဆုံး နဲ့ ဆိုတဲ့ မေးခွန်း မှာ ထိတ်ကပြေးခဲ့သူကတော့ Michelle Obama ပဲဖြစ်ပါတယ် လွန်ခဲ့တဲ့ 18 နှစ်တာအတွင်းမှာတော့ နံပါတ် 1 ချိတ်ခဲ့သူကတော့ သမ္မတ ကရော ဟောင်းလည်းဖြစ် နိုင်ငံခြားရေး ဝန်ကြီး ဟောင်းလည်းဖြစ်တဲ့ Hillary Clinton ဖြစ်ပြီး ဒုတိယ နေရာမှာ Michelle Obama က 3 နှစ်ဇက်တိုက် လိုက်ခဲ့တာဖြစ်ပါတယ် ဒီနှစ်မှာတော့ Michelle Obama က ပထမ Oprah Winfrey က ဒုတိယ Hillary Clinton က တတိယ Melania Trump က သတုတ္ထ ပြည်မကြီး Elizabeth က ပြင်ဆင်မ နှင့် ဂျာမန် ဝန်ကြီးချုပ် Angela Merkel က ဆက်ထမ လိုက်ခဲ့တာဖြစ်ပါတယ် ကမ္ဘာပေါ်မှာ အားအကျဆုံး အမျိုးသမီးဖြစ် အတိမပြုခံခဲ့ရတဲ့ Michelle Obama ဟာ အင်ဘူရော်မှာ 10 နေနေထိုင်ခဲ့ပြီး ခင်မွန်းတဲ့ အနားယူတဲ့ခါမှာ သူ့ရဲ့ကိုယ်ရေးအထုပ်ပတ်တီဖြစ်တဲ့ Becoming ဆိုတဲ့ ခေါင်းကြီးနဲ့ စာအုပ်အုပ် ထုတ်ဝေခဲ့ရမှာ Becoming ဆိုတဲ့ ခေါင်းစဉ်ဟာ သူ့ဘဝရဲ့ခံယူချက်ကို
Becoming just summed it all up. In the preface, you recall one of the things I say that is a question that
I adults ask kids that I hate. အဲ့ဒါကပန်းတိုင်အဆုံးလားလို့မေးစရာရှိပါတယ်။တကယ်တော့သင်ယူမှုဟာဘဝတစ်လျှောက်ဘယ်တော့မှမဆုံးပါဘူး။အမြဲပဲအသည့်အသည့်တွေကရှိနေမှာပါ။လုံးစုံတက်မြောက်ပြီးလို့ကိုကိုကိုယူဆရင်တော့မှားမှာဖြစ်ပြီးဝင်းနေစရာကောင်းပါလေ။တကယ်တော့သင်စရာတက်စရာအတူယူစရာတွေဟာဘယ်တော့မှဆုံးမတိုင်ပါဘူး။ဒါဟာဘဝရဲ့ရှင်သန်ကြီးမဲဖြစ်ပါတယ်လို့ Michelle Obama ကပြောသွားတာဖြစ်ပါတယ်။ ဒါကြောင့်သူစာအုပ်ခေါင်းစဉ်ဘကမင်းဆိုတာဖြစ်ချင်တာဖြစ်လာဖို့ဆိုရမှာသူကငယ်စဉ်ဘဝတုန်းကသူဖြစ်ချင်တာဖြစ်အောင်ကြိုးစားခဲ့တာသမရကရောဘဝမှာနိုင်ငံရဲ့တာဝန်ကိုထမ်းဆောင်ခဲ့တာခုလက်ရှိနောက်ပိုင်းဘဝမှာလည်းဖြစ်ချင်တာလုပ်ချင်တာကိုဆက်လုပ်သွားဖို့သူ့ကိုယ်တွေ့ဖြစ်ရကလေးတွေကိုကိုကပြီးရေးသားခဲ့တဲ့သူ့ရဲ့စာအုပ်ဟာဘက်ဆယ်လာအရောင်းရဆုံးစာအုပ်စီးနှင် ူတဲ့နေ့ဟာဘဝကိုလက်မြောက်အရှုံးပေးတဲ့နေ့ဖြစ်တယ်လို့လည်းခံယူထားတာဖြစ်ပါတယ်။သမ္မတကတော့မီရှယ်အိုဘားမားနဲ့အတူဂက်လက်ပိုးမှာကဘာပေါ်မှာအားအကြအရဆုံးအမျိုးသားဆင်းမှာထိတ်ကပြင်းနေသူကတော့ခင်မွန်းဖြစ်သူဘရက်အိုဘားမားပဲဖြစ်ပါတယ်။ခင်မွန်းဖြစ်သူဘရက်အိုဘားမားကိုယ်တိုင်ကလည်းဇနီးဖြစ်သူမီရှယ်အိုဘားမားကိုပါရမီဖြစ်ပျက်ဖြစ်
For the past 25 years, you have not only been my wife and mother of my children, you have been my best friend. You took on a role you didn't ask for, and you made it your own with grace and with grit and with style and good humor.
လုံးဝ25နှစ်တာကာလအတွင်းမီရှယ်ဟာကျွန်တော်ရဲ့ချစ်စနီးကျွန်တော်သမီးတွေရဲ့မိခင်ဖြစ်ရုံသာမကအားထားရဆုံးမိတ်ဆွေကောင်းလည်းဖြစ်ပါတယ်အစကသမရကတော့မလုပ်ချင်ပေမဲ့လို့လည်းနူးညံ့သိမ်မွေ့စွာနဲ့ပဲမလျှော့တဲ့ဇွဲလုံးလာနဲ့သိခါရှိရှိနားလည်မှုပြသပြီးတာဝန်ကြီးခဲ့သူဖြစ်ပါတယ်အိမ်ဖြူတော်ကိုလူတိုင်းနဲ့ရင်းနှီးအောင်လုပ်ပေးနိုင်ခဲ့သူလည်းဖြစ်ပါတယ်သူရဲ့အတူယူစရာနမူနာကောင်းတွေကြောင့်လည်းမျိုးဆက်သစ်တွေမြင်မာတဲ့မျှော်မှန်းချက်ထားစေခဲ့တာဖြစ်ပါတယ်မီရှယ်အတွက်ကျွန်တော်ဂုဏ်ယူပါတယ်နိုင်ငံ့ဂုဏ်ယူကိုလည်းမြင့်တင်ပေးခဲ့သူဖြစ်ပါတယ်
။1964ခုဇန်နဝါရီလ19ရက်နေ့မွေးနေ့ရှင်မီရှယ်လာဗွန်ရောဘင်ဆန်ဟာအီလီနွိုက်ပြည်နယ်ရှီကာဂိုမှာမွေးဖွားခဲ့ပြီးဖခင်ဖြစ်သူဖရန်စစ်ရောဘင်ဆန်က Chicago မြို့ရဲ့ရေပိစက် company တစ်ခုမှအမှုတန်းဖြစ်ပါတယ်။ Miggy Marion Shield Robinson ကကနဦးကအင်ရှင်မဖြစ်ခဲ့ပြီးသူ့သမီးအထက်တန်းကျောင်းသွားတော့မှသာစတိုးဆိုင်မှာအယောင်ရှိမှလုခဲ့သူဖြစ်ပါတယ်။သူတို့ရဲ့ဘေးဘိုးဇင်ဆက်တွေကတော့လူမဲကြီးကျွန်တွေဖြစ်ခဲ့ကြတာပါ။မိဘတွေကပညာရေးကိုအားပေးတဲ့အတွက်ကြောင့်လေသမီးဖြစ်သူအနေနဲ့အထင်ကြီးတက္ကသိုလ်တွေဖြစ်တဲ့ Princeton နဲ့ Harvard တက္ကသိုလ်တို့မှာဥပဒေဝဲကိုရရှိခဲ့သူဖြစ်ပါတယ်။ Barack Obama နဲ့1992ခုနှစ်မှာပူးစာဆုံးခဲ့ပြီးနောက်မလာယန်နဲ့ Sasha ဆိုတဲ့သမီးနှစ်ဦးထွန်းကားခဲ့ရကနေခင်မွန်းဖြစ်သူတမရဖြစ်လာရကအင်ဗျူရိုကိုရောက်ခဲ့တာဖြစ်ပါတယ်။ Michelle Obama အနေနဲ့တမရကတော့ဖြစ်ရှင်းနစ်တာတက်တန်းအပြီးနောက်ဆုံးအင်ဗျူရိုမှာပြောကြတဲ့မေးခွန်းကတော့ပညာရေးဝန်ထမ်းများကိုဖြစ်ပါတယ်။အဲ့ဒီမေးခွန်းနဲ့မှအမှတ်ရစရာအချက်ကတော့
To the young people here and the young people out there, do not ever let anyone make you feel like you don't matter or like you don't have a place.
ဒီနေရာမှာရောက်နေတဲ့လူငယ်တွေရောနိုင်ငံတစ်ခွားမှာရှိတဲ့လူငယ်တွေကိုရောကျွန်မပြောလိုတာကတော့အမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာနေရာပေးမခံရဘူးဆိုပြီးနောက်ချမနေကြဘူးပဲဖြစ်ပါတယ်။အားလုံးမှာအခွင့်အရေးရှိကြပါတယ်။ကိုဖြစ်ချင်တာကိုဖြစ်ခွင့်ရှိကြပါတယ်။ဒါပေမဲ့ကျမဒီနေရာမှာရှင်းရှင်းပြောလိုတာကတော့ဒီအခွင့်အရေးဟာသူ့ဖာသူတော့ကြာလာမှာမဟုတ်ပါဘူးကိုစူးစမ်းမှရမှာဖြစ်ပါတယ်ကိုအခွင့်အရေးဟာရပိုင်ခွင့်တရားဆိုပြီးတော့မစူးစမ်းဘဲမနေကြပါနဲ့အရင်ခေတ်ဆက်ဆက်ကလူငယ်တွေစူးစမ်းခဲ့ကြသလိုပဲအခုခေတ်လူငယ်တွေလည်းကိုတာဝန်ကိုကြည်ကြရမှာဖြစ်ပါတယ်အဲ့ဒါကတော့အခုငယ်ရွယ်တဲ့ဘဝအချိန်ကစလို့ခုကိုကိုကိုပြင်ဆင်ကြဖို့ပဲဖြစ်ပါတယ်နိုင်ငံမှာဖြစ်သည်မကိုစိတ်ဝင်စားကြပါနိုင်ငံသားတဦးတာဝန်ကိုကြည်ကြပါအမေရိကန်ရဲ့စံထားချက်တွေကိုကာကွယ်ဆောက်ရှောက်ကြပါဆိုလိုတာကတော့အကောင်းဆုံးပညာရေးကိုကိုယ်တိုင်ရယူဖို့ကြိုးပမ်းကြဖို့ပဲဖြစ်ပါတယ်ဒါမှလည်းအောင်မြင်မှုရမယ်ကိုယ့်မိသားစုကိုကိုယ်ရှာဖွေလုပ်ကျွေးနိုင်မယ်ကိုယ့်လူအဖွဲ့အစည်းမှလည်းအဖိုးတန်တဲ့လူဖြစ်လာမှာဖြစ်တယ်လို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်သမရဂရောဖြည့်အင်ဗျူရောမှာရှင်းနေကြတာဝန်ကြီးကြီးထမ်းဆောင်ခဲ့တဲ့မီရှယ်အိုဘားမားထိုက်ခဲ့တဲ့အမွေအနှစ်ကိုဘလို့အမှတ်ရမလဲ။တမိုင်းတူတေတီဒေါ်ဖြူဖြူရဲ့ပြောကြားခြင်းနဲ့တူဒီသတင်းပတ်ရဲ့အမျိုးသမီးကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
။သူ့အမွေအနှစ်ကတော့စိတ်ရင်းစေတနာရင်းနဲ့ကွတ်ပွင့်ပွင့်လင်းလင်းနဲ့တိတ်ခါရှိရှိနဲ့ဘာမဆိုမှန်မှန်ကန်ကန်ကိုပြောဖို့ကိုခင်မွန်နာမည်တက်ဖို့အတွက်ဟန်ဆောင်ပြီးပြောစီရမလို့ကို project တစ်ခုလုပ်တော့မယ်ဆိုလဲလူတွေနဲ့ထိတွေ့တဲ့ခါကျရင်လည်းစင်မြေပေါ်တက်တဲ့ခါကျရင်လည်းအဲ့လူတွေကိုကိုကစင်မြေပေါ်မှာနေပြီးတော့ဟောတာထက်အဲ့လူတွေရဲ့အိမ်ထဲမှာဧကန်းမှာပဲကိုကစကားချေတင်ပြောနေသလိုအဲ့လိုမျိုးဖြစ်အောင်သူတို့နဲ့တသားတည်းဖြစ်အောင်ပြောဖို့လိုတယ်လုပ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒါကိုသူပြရတယ်နောက်တစ်ခုကအမေရိကန်နိုင်ငံမှာရှိတဲ့ဆင်းရဲတဲ့ကိုမအခွင့်အရေးမရှိတော့ဘူးလမ်းပိတ်နေတယ်လို့ထင်တဲ့လူငယ်လူရွယ်တွေအကုန်လုံးလည်းသူကဘာပြောလဲဆိုတာ yes you can ဘာမဆိုကိုလို့ရင်စူးစမ်းရင်စူးစမ်းလို့ဖြစ်နိုင်တယ်ဆိုပြီးတော့ပညာရေးလည်းမိမောင်းထိုးပြတယ်နောက်ပြီးတော့ဘလော့ပဲစားတက်တက်လောက်ကဲရှိကျမ်းမာမှာပဲကိုကလုံးလုံးနိုင်မယ်လေကျမ်းမာရေးတက်ကလည်းအရေးကြီးတယ်အစားတောက်နေတဲ့ပတ်သက်ပြီးတော့တယ်သူအဲ့လိုမျိုးပြောတယ်ဆိုတော့အဲ့ဒါတွေကသူ့အတွက်ကိုင်းနဲ့ကြိုင်းခဲ့မှာပေါ့နော
် you can bend but never break me cause it only serves to make me more determined to achieve my